ဒေါင်ဆန်းစုကြည်နဲ့အတူသူမရဲ့စီးပွားရေးကြံပေးဒီဩစတြေးလျနိုင်ငံသားကိုထောက်တန်းချခဲ့တဲ့ပေါ်ဩစတြေးလျအစိုးရကကန့်ကွက်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကြံပေးဘာမခရှောင်းတန်နဲ့ကိုထောက်တန်းသုံးနှစ်ဒီနေ့ချမှတ်လိုက်တာပေါ်ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကကန့်ကွက်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဒေါင်ဆန်းစုကြည်နဲ့ဘာမခတန်တန်အပြင်နောက် NLD ဝန်ကြီး3ဦးကိုနေပြည်တော်အထူးတရားဝန်ကထောက်နှံ3နှစ်စီချမှတ်လိုက်ပြီးဩစတြေးလျနိုင်ငံရဲ့ဝန်ကြီးပန်နီဝေါကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ပမခတန်နယ်ကိုတကားပိတ်မှုစီရင်တာဖြစ်ပြီးဩစတြေးလျတန်ရုံယာယီတာဝန်ခံနဲ့ကောင်စစ်ဝင်တွေအနေနဲ့ပြစ်ဒဏ်ချမဲ့ကြားနာပွဲကိုတွားရောက်နိုင်ဖို့အစွမ်းကုန်ကြိုးစားခဲ့တာဟာလည်းငင်းဆန်ခံခဲ့ရတယ်လို့နိုင်ငံရဲ့ဝန်ကြီးဝေါကဆက်ပြောခဲ့ပါတယ်။ဒါ့အပြင်မစ္စတာတန်နယ်ရဲ့ဇနီးဖြစ်သူဟာဘူးကတော့သူ့ခင်ကိုထောက်နှံချခံရတာအတွက်သမီးလေးနဲ့အသက်85နှစ်ရွယ်ဖခင်ပါဝင်မိသားစုဝင်တွေခြေကွေးရတယ်။အခုထောင်ထဲချတာကကာလသုံးဖို့နှစ်ပုံလောက်ကိုသူ့ခင်မကအချုပ်ထဲမှာနေခဲ့ရပြီးဖြစ်တာမို့ပြည်နေတဲ့ဘေးဖို့ Facebook ကနေတဆင့်ရေးသားတောင်းဆိုလိုက်ပါတယ်ခင်ဗျ။